ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်တာခိုင်လုံတဲ့အထောက်အထားမပြနိုင်တာတွေကြောင့်လူကုန်မှုခံရသူတွေအပါအဝင်မနိုင်ငံသားတရားကျော်ကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာ၈ရက်နေ့မှာရနောင်းကော်တောင်းနေဆက်ကနေတဆင့်ပြန်ပို့လိုက်ပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့တာပ
ါထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးရနောင်းကော်တောင်းနေဆက်ကနေပြည်နယ်နယ်ပေးခဲ့တာပါဒီထဲမှာမလေးရှားကိုသွားကြမဲ့လူကုန်ကူးခံရသူတွေလည်းပါဝင်တယ်ဆိုပြီးကော်တောင်းမြို့ရွှေပြောင်းလုံတမအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်စီးရင်းနဲ့ကနော်ဒါမှရောက်ကြလေးက95ယောက်မိန်းကလေးက3ယောက်နှစ်ကလေးက2ယောက်ပါတယ်အားလုံးတရားနဲ့30ပေါ့ဒီကြားထဲမှာကျွန်တော်တို့73ဦးကကျွန်တော်ရခိုင်ပြည်နယ်ကလူကုန်ကူးခံရပြီးတော့ကျွန်တော်တို့ဖုန်းဖုန်းရောဘတ်ကနေမှဖမ်းမိတဲ့အုပ်စုပါတယ်သူတို့ကမလားကြော်ကြော်လောက်နေပြီးတော့အထောက်ထားမဲ့တဲ့သူတွေဇီယာနေတယ်သူတို့ပြန်ပို့ခံရတာပေါ့နော်ဇီယာရုပ်တော့ဒီတက်ရတယ်အဲသူတို့ပြောတာတော့သူတို့ဒေတာတွေမှာချီတယ်အလောက်ကရှာမုန်းနေသောင်းနေစမြေတွေကြောင့်မို့သူတို့လာချစ်တယ်လေပွဲစားနေတယ်ပွဲစားကိုအားလုံး15သိန်းပေးရတယ်လို့ပြောတယ်ဒါမဲ့သူတို့ကတော့တယောက်၄သိန်းပေးရတယ်ရန်ကုန်ဒီရောင်းရန်ကုန်နေကော့တောင်းကော့တောင်းနေကျွန်တော်ရနောင်းရနောင်းကနေမှာသူတို့မလေးရှားကိုပေါ့ဖို့သူတို့ကအဲ့လိုအဲလူဝါချန်မှာပွဲစားကိုလောက်ခေါ်တဲ့ချိန်ဆောက်နေတော့ချိန်သူတို့ဒီအဲဖွဲ့ပေါင်းစုံနဲ့ဖမ်းမိတာပေါ့
ဖမ်းမိသူတွေထဲမှာတရားဝင်အထောက်အထားဖြစ်တဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ကိုဆောင်ထားတဲ့သူတွေလည်းပါဝင်တယ်လို့ဆိုပါတယ
်ဝတ်ပမဲနဲ့ရှိတဲ့စီအေစာအုပ်အစီအောင်ရှိတယ်ကအဲ့ဘာလဲဆိုတော့စိတ်ယုံစိတ်လိုက်တော့သူကအလုတ်ပြောင်းတယ်ပြောင်းပြီးတော့တခြားလုတ်ရုံဝင်တယ်သုံးကြီးပဲရှိသေးတယ်စာရေးစာနဲ့အလွယ်ပြောင်းလို့တော့ချိန်မှာရဲရဝယ်ဆစ်သေးတဲ့ချိန်မှာအဲ့ဒါသူတို့ပြီးတယ
်သူတို့ကတော့ဖမ်းဆီးပြီးတဲ့အချိန်တရားရုံးကငွေတန်ချမှတ်ပြီးအလုတ်ပြန်လုတ်လို့ရတယ်လို့ဆိုပေမဲ့ရဲတွေကထပ်ဖမ်းဆီးပြီးငွေတောင်းတာကိုမပေးနိုင်တာကြောင့်တရားမဝင်ခိုးဝင်သူတွေနဲ့အတူနေဆက်ကိုပြန်ပို့တာခံရတယ်လို့လည်းဆိုပါတယ်။တရားဝင်အထောက်အထားတွေရှိပြီးပြည်ထောင်ပေးခံရတာမို့မြန်မာအာဏာပိုင်တွေအနေနဲ့ဖြည့်ရှင်းပေးစီလိုတယ်လို့လည်းဦးမိုးဝေကပြောပါတယ
်။ကျွန်တော်နိုင်ငံအတော်ကိုရှိတဲ့လူတွေတန်ရုပ်ကိုတိုင်ပြည်နိုင်ငံရဲ့ဝန်ကြီးအဲ့ဒါလေးကဒီချစ်လေးတွေချာသိဖို့လို့အနေနဲ့ညီနိုင်ပြီးတော့ဒီလူတွေဘယ်လိုလုပ်ရမလဲဆိုတာကိုအဲ့ဒါလေကျွန်တော်တို့ပြောပြရတယ်တော့အသေးသေးချာချာအခုချိန်ဒီဒီတိုင်းပဲရှိနေတော့အခုမှဖြစ်ချင်းပြီးသွားတဲ့ဆိုတာသိမတွေ့လို့
အခုဆိုရင်ထိုင်းတောင်ပိုင်းမှာဖမ်းပြီးတဲ့မြန်မာတွေကိုပြည်နယ်တန်ပေးပြီးတပတ်ကိုလူတရာကျော်ပြန်ပို့နေတာပါထိုင်းတောင်ပိုင်းမှာ2019ခုနှစ်အတွင်းလူဦးရေ9000လောက်ဖမ်းဆီးမိခဲ့ပြီးဒီထဲမှာထိုင်းမလေးနယ်ဇက်ကနေမလေးရှားကိုခိုးဝင်မှုစူးစမ်းတဲ့လူကုန်ကူးခံရသူတွေအများဆုံးပါဝင်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်ရှင်